မြန်မာနိုင်ငံကိုဖြတ်တန်းပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်တို့နိုင်ငံကြားတိုက်ရိုက်သွာလာပြေးဆွဲနိုင်မဲ့ကားလမ်းရထားလမ်းတွေဖောက်လို့နိုင်မှုညွှန်းလင်းထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြား၏ဌာနဒုဝန်ကြီးရှရီယာအလမ်ကပြောဆိုတယ်လို့တရုတ်အစိုးရပိုင်စင်ဝါသတင်းကရေးပါတယ်ဘင်္ဂလားဒေ့ရှ်တရုတ်နှစ်နိုင်ငံကြားဖွံ့ဖြိုးမှုအတွေ့အကြုံဖလှယ်ရေးအွန်လိုင်းဆွေးနွေးပွဲတစ်ခုမှာဒုဝန်ကြီးအလမ်ကမြန်မာနိုင်ငံကိုဖြတ်သွားမဲ့ကားလမ်းရထားလမ်းကိစ္စကိုဒါကာမြို့တော်မှာရှိတဲ့တရုတ်တန်ယုံနဲ့တရားဝင်ချင်းကဆွေးနွေးထားကြောင်းပြောဆိုခဲ့တာပါဒီလမ်းကြောင်းတွေဟာ BRI လို့ခေါ်တဲ့တရုတ်ရဲ့ပိုးကပ္ပလမ်းစီမံကိန်းနဲ့ဆက်စပ်နေသလိုဒီလမ်းတွေအကောင့်ထဲပေါ်လာရင်အခြားအာဆီယံနိုင်ငံတွေနဲ့ဆက်သွယ်ရေးပိုမိုလွယ်ကူလာလိမ့်မယ်လို့လည်းအလမ်ကပြောပါတယ်တစ်ချိန်တည်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်ရဲ့အကြွေးထောင်ချောက်တွေကျနေပြီဆိုတဲ့သုံးသပ်ချက်တွေကိုဒုဝန်ကြီးအလမ်ကပယ်ချလိုက်ပြီးတကမ္ဘာလုံးကိုဆက်ရမယ့်ဘင်္ဂလားဒေ့ရှ်အကြွေးတွေနဲ့နှိုင်းဆရင်တရုတ်အကြွေးကပမာဏသေးငယ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်အသံမှကြီးလီဂျင်မင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်ညွန့်မှုတွေအရင်ကထက်ပိုလှုပ်သွားဖို့မျှော်လင့်ထားကြောင်းအထူးသဖြင့် 5G ဆက်သွယ်ရေးစနစ်မြန်နှုံးမြင့်ယထာပြည့်စွဲမှုလေယာဉ်တိစောက်ရေးနဲ့ပင်လယ်သမုဒ္ဒရာအရင်းမြစ်တွေကိုသုံးပြီးစီးပွားရှာတဲ့ Blue Economy လို့ကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းလှုပ်သွားဖို့လိုလားကြောင်းပြောဆိုပါတယ်ခင်ဗျာ။